လူမှုအခွင့်အရေးတွေအတော်များများပေးထားပြီးကမ္ဘာပေါ်မှာအတိုးတက်ဆုံးဖွဲ့စည်းပုံတစ်ခုဆိုပြီးတင်စားကြတဲ့ချီလီနိုင်ငံဖွဲ့စည်းပုံအသစ်အဆိုပြုတာကိုချီလီမဲဆန္ဒရှင်တွေကပယ်ချလိုက်ကြပါတယ်။လွန်ခဲ့တဲ့40နှစ်ကချီလီအာဏာရှင်ဗိုလ်ချုပ်ကြီးအာဂူစတိုပီနိုချေရေးခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေနေရာမှာဒီဥပဒေအသစ်ကိုအစားထိုးဖို့ရည်ရွယ်တာပါ။ဒီဖွဲ့စည်းပုံအသစ်ကိုလက်ရှိလက်ဝဲသမ္မတဂေဘရီယယ်ဘော်ရစ်ကထောက်ခံပြီးအဲ့ဒီထက်မှတော့လူမှုအခွင့်အရေးအသစ်တွေပေးထားတယ်လို့လူမှုဖွံ့ဖြိုးရေးအစီအစဉ်တွေအတွက်အစိုးရတာဝန်ယူမဲ့အပိုင်းတွေကြေကြေပြန့်ပြန့်ဖော်ပြထားပါတယ်။ဒါ့အပြင်တဘာဝပတ်ဝန်းကျင်ထင်းသိမ်းရေးဆိုင်ရာစည်းမျဉ်းတွေကိုလည်းဖော်ပြထားပါတယ်။လူမှုဆန္ဒခံယူပွဲရဲ့မဲ69ရာခိုင်နှုန်းရေတွက်ပြီးချိန်မှာတော့မဲဆန္ဒရှင်61ရာခိုင်နှုန်းကဒီဖွဲ့စည်းပုံအဆိုပြုချက်ကိုပယ်ချထားတယ်လို့ချီလီအာဏာပိုင်တွေကပြောပါတယ်။မဲဆန္ဒရှင်38ရာခိုင်နှုန်းကျော်လောက်ပဲဖွဲ့စည်းပုံကိုထောက်ခံခဲ့ကြတာပါ။ဖွဲ့စည်းပုံအသစ်ရေးဆွဲဖို့ဆိုပြီးချီလီမဲဆန္ဒရှင်80ရာခိုင်နှုန်းနီးပါးက2020ခုနှစ်တုန်းကမဲပေးခဲ့ကြတာပါ။ဒါကြောင့်ဖွဲ့စည်းပုံအသစ်ရေးဆွဲဖို့ဆိုတာကတော့ဆက်ပြီးလုပ်ရမယ့်ကိစ္စဖြစ်တယ်လို့ဖွဲ့စည်းပုံအတည်ပြုရေးအဖွဲ့ရဲ့ပြောခွင့်ရှိသူကာရိုကာရီယိုလာကတင်းနင်းဦးနေနေကပြောပါတယ်။ဖွဲ့စည်းပုံအသစ်ဆက်ပြီးရေးဆွဲနိုင်ဖို့ချီလီလူမှုအဖွဲ့တွေနိုင်ငံရေးသမားတွေနဲ့အတူလက်တွဲဆောင်ရွက်သွားမယ်လို့သမ္မတဂေဘရီယယ်ဘော်ရစ်ကတင်းနင်းဦးနေနေလူမှုဆန္ဒခံယူပွဲပြီးမှပြောကြားခဲ့ပါတယ်။နိုင်ငံရေးပါတီတွေကလည်းဖွဲ့စည်းပုံအသစ်ဖြစ်လာဖို့ဆက်ပြီးကြိုးပမ်းသွားကြမယ်လို့ကတိပြုကြပါတယ်။အခုရှုံးနေတော့တဲ့ဖွဲ့စည်းပုံထဲမှာတော့အခမဲ့ပညာရေးစနစ်အခမဲ့ကျန်းမာရေးစနစ်နဲ့အိုးအိမ်စနစ်တွေကိုလည်းထည့်သွင်းထားပါတယ်။ဒါအပြင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဌာနတိုင်းရင်းသားတွေကိုလည်းတတ်မှတ်ပေးထားပါတယ်ခင်ဗျာ။